မြန်မာပြည်အာဆီယံဘုံသဘောတူညီချက်900ခုမြန်မာအကောင့်ထဲပေါ်နိုင်အောင်အာဆီယံဝန်ကြီးတချို့နဲ့အလတ်သဘောတိုင်ပင်ဆွေးနွေးပွဲတစ်ခုထိုင်းနိုင်ငံဘန်ကောက်မြို့မှာဒီနေ့ကျင်းပခဲ့ပါတယ်။မြန်မာပြည်အလတ်သဘောဆွေးနွေးတိုင်ပင်ကြဖို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ပရမော့ဝီနိုင်ကစီစဉ်ခဲ့တာဖြစ်ပေမဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကတော့မတက်ခဲ့ကြပါဘူး။ကမ္ဘောဒီးယားနိုင်ငံသားရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနကတော့မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်လည်းဖြစ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ပရတ်ဆွန်ခွန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လည်းအပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုင်နဲ့ယင်းနှမြုံနယ်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဦးကန်စော်တို့ကတော့ဒီစည်းဝေးကိုတက်ရောက်တယ်လို့သိရပါတယ်။မြန်မာနိုင်ငံအကြက်တဲကိုကူညီဖြည့်ရှင်းဖို့ရည်ရွယ်တဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုစစ်ကောင်စီကလက်တွေ့အကောင်အထည်ဖော်ခြင်းမရှိတဲ့အပေါ်ဝေဖန်မှုတွေခံရခြင်းမှာမြန်မာအင်ဒီဂျင်ထိုင်းနိုင်ငံကဥဆောင်ပြီးတော့ဒီအလို့သဘောဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေထူးခြားတဲ့ရလဒ်တွေရလာမှာမဟုတ်ဘူးလို့ဒီမိုကရေစီရေးဆောင်ရွက်နေကြသူတွေကခံမှန်းပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံတွေအကြမ်းဖက်မှုတွေချက်ချင်းရပ်တန့်မှုအာဆီယံဘုံသဘောတူညီချက်9ရပ်ကိုခိုင်မာအကောင်အထည်ဖော်ပြီးတော့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြမအရေးအထင်ကြီးဆုံးဖြတ်ချက်ထွက်လာပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲမြမအရေးအလို့သဘောဆွေးနွေးပွဲကိုဒီနေ့ဘန်ကောက်မြို့မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ